AWR ညောင်လင်းချင်းတန်ရေးစီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မေလ5ရက်မြန်မာတက္ကီ1384ခုနှစ်ကဆုံလဆန်း6ရက်ကြာသပတေးနေ့ညောင်လင်းချင်းတန်ညမာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်
တော်တာရှင်များခင်ဗျာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာ kHz 100.23 ညာပိုင်း9ນາရီမှ9ນາရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ကြာသတင်းလေးမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ဝိညာဉ်တော်စာပေဟောကြားခြင်းအစီအစဉ်၊အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါလေရှင
်။ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတမျာ
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ရှင်တော်မိတ်ဆွေများမင်္ဂလာပေါင်းနဲ့ပြည့်ဝဆုံနေကြပါစေ။ဒီနေ့နေ့တစ်တပတ်မှာပြန်လည်ပြီးတော့ကြားနာရမယ့်သတင်းစကားကတော့မှန်တော်ဖျားเนาะမှန်ကန်တဲ့ဖျားဆိုတဲ့အကြောင်းကိုကြားနာมาဖြစ်ပါတယ်။မှန်ကန်တဲ့ဖျားကကျွန်တော်တို့ကိုဘာတွေများလှုပ်ပေးနိုင်တယ်လဲ။မင်္ဂလာနဲ့ဘုရားကျွန်တော်တို့ကိုဘယ်လိုမျိုးဆောင်မပို့ဆောင်နိုင်တယ်လဲ။မင်္ဂလာနဲ့ဘုရားကကျွန်တော်တို့ရဲ့အားကိုးတဲ့ခါမှာကျွန်တော်တို့ကိုဘယ်လိုမျိုးပို့ဆောင်နိုင်တယ်လဲဆိုတာကိုယနေ့ဆက်လက်ပြီးတော့ကြားနာမှာဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့ခိတ္တကနာဆုတောင်းကြပါစို့။အတကောင်းငယ်ပေါ်နဲ့တရှိတော်မတော်ဖဖျား။ကိုရောဖျားသည်တာမီးတို့ကိုနေစဉ်နေတိုင်းကာကွယ်ဆောက်ရှောက်တော်မူ၍ယနေ့အသက်ရှင်ခွင့်ကိုပေးတဲ့အတွက်လည်းနာမတော်ကိုချီးမွမ်းပါတယ်။တာမီးတို့ရဲ့ဝင်သက်ထက်သက်အားလုံးကိုပိုင်တတ်အောင်ဆုံးမူ၍တာမီးတို့ရဲ့ခန္ဓာကိုယ်ကျန်းမာခြင်းခွန်အားကိုလည်းကိုရှင်ပြအုပ်စိုး၏ကောင်းချီးပြည့်တဲ့တို့လည်းနာမတော်ကိုချီးမွမ်းပါတယ်။ဆက်လက်ပြီးတာမီးတို့သည်အမြဲတမ်းကိုရှင်ပြသည်တကယ်မှန်ကန်တဲ့ဘုရား။ဘုရားသည်ကိုရှင်ပြသည်တာမီးတို့ကိုမဆနိုင်တဲ့ဘုရားဖြစ်ကြောင်းကိုသိရှိပြီတကလား။ကိုရောရဲ့လက်တော်ကိုဆွဲကံ၍အသက်တာကိုရှင်သန်နိုင်သောသာသမီတည်တည်ဖြစ်ဖို့ရန်အတွက်မာတော်မီအကြောင်းတပည့်တော်သခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါတယ်ဖဖျား။အာမင်။ချစ်တော်မိတ်ဆွေတို့ပထမဆုံးကြံ့ကြက်လေးကိုဖတ်ကြရအောင်နော်။တရားဟောအကြံခန်းကြီးခုနဲ့ငယ်ကောမှလို့ရှိရင်ဘာပြောထားလဲဆိုတော့တို့ပြည့်၍သင်ဤဘုရားသခင်ထာဝရဘုရားသည်မှန်သောဘုရားသစ္စာဆောင်သောဘုရားကိုတော်ကိုချစ်၍ပညာတော်တို့ကိုစောင့်ရှောက်သောသူတို့၏အမျိုးအစဉ်အဆက်အထောင်အပေါင်းတိုင်အောင်ပြည့်ညင်စကားတည်၍ကရုဏာတော်ပြသောဘုရားဖြစ်တော်မူ၏ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားဆိုရှင်မှန်ကန်သောဘုရားဖြစ်တယ်ဆိုတာကိုမိမောင်းထုတ်ပြတာဖြစ်ပါတယ်မှန်ကန်တဲ့ဘုရားဆိုရှင်သစ္စာဆောင်တဲ့ဘုရားဖြစ်တယ်အဲ့တော့ဘုရားသခင်ကိုကျွန်တော်တို့ကဝေပြုကြတယ်ကိုးကွယ်ကြတယ်ဘုရားနဲ့တူကျွန်တော်တို့တွေကလက်တွဲကြတယ်နော်ကျွန်တော်တို့ဘုရားတကာတို့ရဲ့ဘုရားဖြစ်နေတယ်ဘုရားသခင်ကိုကျွန်တော်သိခွင့်ရတယ်ဘုရားကိုသိတဲ့ခါမှာဘုရားသခင်ကကျွန်တော်တို့ကိုလည်းသိတယ်ကျွန်တော်တို့ကိုသိတဲ့ဘုရားဆိုရှင်ကျွန်တော်တို့ကလည်းဘုရားကိုသိတဲ့ခါကျတော့ကျွန်တော်တို့ရဲ့အသက်တာမှာဘလောက်ထိလုံခြုံတယ်ဘုရားကပြောတယ်လေကျွန်တော်တို့ရဲ့ဘုရားသခင်ကိုကျွန်တော်ချစ်ပြီဆိုရင်တော့မှန်ကန်တဲ့ဘုရားကိုချင်ကျွန်တော်မှန်ကန်တဲ့ပညာတော်တွေကိုလိုက်ရှောင်မှာဖြစ်တယ်အဲ့ပညာတော်တို့ကိုစောက်ရှော့တော်မူသောသူတို့ရဲ့အဆွေစင်မျိုးစင်မျိုးဆက်ထောင်တော်မတိုင်အောင်ဘုရားကကောင်းချီးပေးမယ်ဆိုတာကိုဘုရားရဲ့ကရုဏာတော်တည်နေတယ်ဆိုတာကိုတွေ့ရပါတယ်။နောက်ချစ်တော်မိတ်ဆွေယေရမိခန်းကြီး33ငယ်3မှာဆိုလို့ရှိရင်ဘုရားကပြောတယ်လေငါ့ကိုခေါ်လို့ငါထူးမည်တဲ့။ဘုရားသခင်ကကျွန်တော်တို့ဘုရားစစ်ဘုရားမှန်ကခေါ်တဲ့ခါမှာထူးမယ်တဲ့ ဘယ်တော့မှဘုရားသခင်ကကျွန်တော်တို့ခေါ်တဲ့ခါမှလို့ရှိရင်ဥပ္ပခါပြုတ်ပြီးတော့နားမထောင်နားလွှဲနေတဲ့ဘုရားမဟုတ်ဘူးဘုရားကပြောလေငါကိုခေါ်တော့ငါထူးမြည်တယ်ဘလောက်ဝမ်းမြောက်ဖို့ကောင်းလဲဒါကြောင့်ဘုရားသခင်ကိုကျွန်တော်ခေါ်ဖို့ပဲရည်ကြီးတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့နေလာကျွန်တော်ဘုရားကိုခေါ်ရက်လားမနေ့မိုးလင်းတာနဲ့ဘုရားကိုခေါ်ရက်လားနေခင်ရောက်တာနဲ့ကျွန်တော်ဘုရားကိုခေါ်ရက်လားညနေရောက်တာနဲ့ဘုရားကိုခေါ်ရက်လားအိယာဝင်ခြင်းဘုရားကိုခေါ်ရက်လားဘုရားသခင်ကိုကျွန်တော်တို့ကနိုင်မိနဲ့ချိန်မရွေးစက္ကန့်မပြကျွန်တော်ခေါ်လို့ရတယ်ဘုရားကိုနေတိုင်းခေါ်လို့ရတယ်ဒါကြတဲ့အချိန်တိုင်းမှာခေါ်လို့ရတယ်ဘုရားကပြောတာလေငါ့ကိုငါထူးမယ်တဲ့ယနေ့ဘုရားသခင်ကိုကျွန်တော်တို့ခေါ်ဖို့ရည်ကြီးတယ်ဘုရားသခင်ကိုကျွန်တော်တို့ကဘုရားနဲ့စကားမပြောတဲ့အတွက်ကြောင့်ကျွန်တော်လောကကြီးမှာဆိုရှင်အမျိုးစုံသောဒုက္ခတွေနဲ့ကြုံတွေ့နေရတယ်အမျိုးစုံသောပူပန်မှုတွေနဲ့ကျွန်တော်ကြုံတွေ့နေရတယ်အမျိုးစုံသောစိုးရိမ်မှုတွေနဲ့ကြောက်လန့်မှုတွေနဲ့ကျွန်တော်ရင်ဆိုင်နေရတယ်ဒါချစ်တော်မိတ်ဆွေယနေ့ကျွန်တော်တို့ဘုရားကိုခေါ်ပါဒါဘုရားအပေါင်းများများစွာရှိပါတယ်ဘုရားပေါင်းမြောင်များစွာထဲမှာခေါ်ပြီးတဲ့အခါမှာထူးတဲ့ဘုရားကဘုရားသခင်တပါးပဲရှိတယ်။ဒါကြောင့်ဘုရားကိုများများခေါ်ပြီးတော့ဘုရားနဲ့တူကျွန်တော်တို့လက်တွဲဖို့ရှိပါတယ်။ဒါကြောင့်ဘုရားကပြောတာလေငါဘက်၌မနေတော်သူသည်ငါယံသူဖြစ်၏ဆိုပြီးတော့မဿဲခိုင်းစနစ်ငွေ30မှာပြောပြထားပါတယ်။ဒါကျွန်တော်တို့ရဲ့ဘုရားဆိုရှင်အသက်ရှင်တဲ့ဘုရားဖြစ်တယ်။အသက်ရှင်တဲ့ဘုရားကိုကျွန်တော်တို့ကိုးကွယ်တဲ့အခါမှာဆိုရှင်ကျွန်တော်တို့ဘုရားဘက်မှာယက်တည်ဖို့ဖြစ်တယ်။ဘုရားသခင်နဲ့တူလက်တွဲဖို့ဖြစ်တယ်။ဘုရားကကျွန်တော်တို့ခေါ်တဲ့အခါမှာထူးပါတယ်။ဒါကြောင့်ကျွန်တော်ရဲ့တက်တာမှာဆိုရှင်ဘုရားသခင်နဲ့သူလက်တွဲဖို့ဖြစ်ပါတယ်။ယောဘရဲ့တက်တာကိုကြည့်အောင်။ယောဘရဲ့တက်တာမှာဆိုရှင်သူကဘုရားနဲ့သူလက်တွဲတယ်။ဘုရားကိုအမြဲတမ်းခေါ်တယ်။ဘုရားနဲ့သူအမြဲတမ်းလက်တွဲပြီးတော့တက်ရှင်တဲ့သူတယောက်ဖြစ်တယ်။ဒါပေမဲ့လည်းစာရမဏေရဲ့လောကကြီးမှာဆိုရှင်စိုးမိုးပြီးတော့စာရမဏေရဲ့စုံစမ်းနောက်ဆက်မှုကြောင့်ယောဘဟာဆိုရှင်အကုန်လုံးကြာရှုံးခဲ့တယ်။ပစ္စည်းဥထာဏနာတွေအကုန်လုံးကြာရှုံးခဲ့တယ်။နောက်ပိုင်းသာသမီတွေအကုန်လုံးတည်သွားကြတယ်။ယောဘနောက်ဆုံးသူ့ရဲ့ခန္ဓာကိုယ်မှာလည်းဒုက္ခတွေနဲ့အနာရီမြောင်များစွာပေါက်ခဲ့တယ်။အဲ့လိုဒုက္ခဒုက္ခနဲ့ရောက်နေပေမဲ့ယောဘဆိုရှင်ဘုရားသခင်ကိုအမြဲခေါ်ခဲ့တယ်။နော်ဘုရားသခင်ကိုဘယ်တော့မှမကြိမ်ဆက်ခဲ့ဘူး။ဒုက္ခရောက်တဲ့ခါမှာဆိုရှင်တွေ့နေရတဲ့ဒုက္ခပေါ်မှာငါ့ကိုဘာကြောင့်ဘုရားကဒါမျိုးဒုက္ခပေးရတာလဲ။ဘာဖြစ်လို့ငါ့ကိုဘုရားကမကြည့်ရတာလဲ။ဘာကြောင့်ဘုရားသခင်ကငါ့ကိုဥပိ္ပခပြုတ်ရတာလဲ။ယောဘလုံးဝမှဘုရားကိုအတွမတက်ခဲ့ပါဘူး။သူဘုရားကိုပဲဆက်ပြီးတော့ခေါ်ခဲ့တယ်။ဘုရားစကားကိုသူနားထောင်ခဲ့တယ်။ဘုရားရဲ့ပညတ်တော်တွေကိုသူလိုက်လျှောက်ခဲ့တယ်။ဘုရားစကားကိုသူနားထောင်တဲ့ခါကျတော့ဘာဖြစ်လဲ?တမန်ကျမ်းစာရဲ့ပြောပြတဲ့အတိုင်းဆွေမျိုးအစဉ်ဆက်ထောင်တောင်းတိုင်အောင်ဘုရားရဲ့ပြည့်ညင်စကားကရုဏာတော်တည်မယ်လို့အဲဒီဂရိတော်ဟာဆိုရှင်ယောဘပေါ်မှာနောက်ဆုံးမှာဆိုရှင်ပြည့်စုံခဲ့တာတွေ့ရပါတယ်။ဒါတော့ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့အသက်တာကိုရှင်သန်တဲ့ခါမှာဘုရားနဲ့တူစကားများများပြောပါ။ဘုရားနဲ့တူကျွန်တော်များများလက်တွဲပါ။ဘုရားနဲ့တူစကားများများပြောလက်တွဲတဲ့ခါမှာဆိုရှင်ဘုရားသခင်ကကျွန်တော်တို့ကိုအမြဲတမ်းဆောင်မပို့ဆောင်နေတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာဘာမှအားငယ်စရာမလိုဘူးကျွန်တော်တို့မှာဘာမှမလဲစိုးရိမ်စရာမလိုဘူးဘာမှလည်းကြောက်ရွံ့စရာမလိုဘူးကျွန်တော်တို့ရှင်ဆိုင်တိုက်လာရမယ့်အရာတွေအားလုံးကိုဖရာသခင်ကအမြဲတမ်းဖြည့်ရှင်းပေးပြီးသွားပေးပြီးတော့ကျွန်တော်တို့ကိုตายရတဲ့အတ္တတန်နဲ့ရှင်သန်သေးမှာဖြစ်ပါတယ်ဒါချစ်တော်မိတ်ဆွေတို့ဖရာသခင်နဲ့တူလက်တွဲပြီးတော့ဖရာနဲ့တူစကားပြောပြီးတော့ဖရာကိုအမြဲတမ်းခေါ်ဆောင်ပြီးတော့မိမိရဲ့နှလုံးသားထဲမှာဖိတ်ခေါ်ပြီးတော့အသက်ရှင်ခြင်းအားဖြင့်မိတ်ဆွေတို့ရဲ့အတ္တမှာခိုင်လုံသောအတ္တတီကြည်သောတတ္တာနဲ့အောင်မြင်သောတတ္တာနဲ့အမြဲတမ်းရှင်သန်နိုင်တဲ့သာသမီရောက်တိုင်းဖြစ်ကြပါစေလို့ဆုတောင်းသန္တာပြုနေကုန်ချုပ်ပါလေ
တော်ရှင်များအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်။အခုချိန်မှာနောင်မိုးအတွက်ပြင်ဆင်ကျဲဆိုတဲ့အစီအစဉ်လေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။ဒီနေ့မှာတော့ကြံ့ကျွင်းသောအသင်းတော်အတွက်ခရစ်တော်ဤသတင်းစကားဆိုတဲ့အကြောင်းအရာလေးကိုတင်ဆက်ပေးချင်ပါတယ်ရှင်။လောဒကိအသင်းတော်ကြီးဤကြီးမားသောလိုအပ်ချက်ကိုတင်ဆက်ပေးချင်ပါတယ်။ခရစ်တော်နှင့်စာရန်တို့ရဲ့ရှင်ပြိုင်မှုကြီးဟာဆုံးခန်းတိုင်ရောက်လူပြီးစာရန်သည်မနုဿလူတော်တို့ဤတမိုင်းစဉ်တွင်နောက်ဆုံးစတင်ခံတွင်မိမိရဲ့အင်အားစုများကိုအစီအစဉ်ပြုလုပ်ထားလျက်ရှိသည်ဗျာဒိတ်ကျန်ခင်းကြီးစနစ်အငယ်စနစ်မှာမြေကြီးနှင့်ပင်လေသည်အမင်္ဂလာရှိအကြောင်းမူကားမာနတ်သည်မိမိကာလတခဏသာရှိသည်ကိုသိ၍ပြင်းစွာသောဒေါသအမျက်နှင့်တကားသင်တို့ရှိရာသို့ဆင်းလေပြီဟုရေးသားဖော်ပြထားပါသည်ရှင်ပေတရုဩဝါဒစာပထမဆုံးအခန်းကြီး၅အငယ်၈မှာတမာသရီရှိလျက်မအိဖဲစောင့်နေကြလောသင်တို့ဤရန်သူဒီဟုသောမာနတ်သည်ဟောက်သောခြင်းတည်းကဲ့သို့အဘဲသူကိုမျိုးရမည်နည်းဟု၍လှဲ့လေရှာဖွေလျက်ရှိ၏အလားတူသတိပေးခြင်းမျိုးကိုဖျားသခင်ရဲ့တန်တမန်ကကြံ့ကျွင်းသောအသင်းတော်အားပေးထားပါသည်ဘေးအန္တရာယ်များသောကာလသည်ကျွန်ုပ်တို့ရှိတွင်ရှိနေပေသည်။တမန်တော်ကိုသိကျွမ်းသောသူတိုင်းသည်နိုးထ၍ကိုယ်ခန္ဓာဝိညာဉ်နှင့်အသက်အပါဝင်မိမိ၏ကိုယ်တိုင်အားဖျားသခင်၏ဆုံးမတုန်သင်ခြင်းကိုခံယူစေသင့်ပေသည်။ယန္တူသည်ကျွန်ုပ်တို့သွားရာလမ်းတွင်အစဉ်တစိုက်ရှောက်လိုက်လျက်ရှိသည်။သူကိုကွယ်ကာတားဆီးထားရာတွင်ကျွန်ုပ်တို့သည်နိုးနိုးကြကြရှိတင်ကြပေသည်ကျွန်ုပ်တို့သည်ဖျားသခင်ဤလက်နေဆုံးကိုဝှစ်ဆင်ထားရကြမည်ပရောဖက်ဟောသောစကားချက်များအပြင်ပေးထားတော်မူသောညွှန်ကြားချက်များကိုကျွန်ုပ်တို့သည်လိုက်နာကြရမည်ယခုခေတ်ကာလအတွက်ထားရှိသောတမန်တော်ကိုချစ်မြတ်နို၍လိုက်နာကြရမည်ဤကဲ့သို့ပြုလို့လျှင်ထက်မြက်လာသောထင်မိယောင်မားသဘောတရားများကိုခံယူခြင်းအန္တရာယ်မှချမ်းသာရာရရှိကြလိမ့်မည်အသင်းတော်အတွက်တတိခံချက်များစာဆောင်များမှ၎င်းကျွန်ုပ်တို့ဤပြစ်ဆုတ်ပံတာဝန်နှင့်ကျွန်ုပ်တို့ယခုအခါ၌ရည်တည်နေရမည့်အခြေအနေကိုပြတ်သားစွာသ သိရှိနားလည်စေရန်အထောက်အကူပြုသောစာဆောင်များမှ၎င်းဖျားသခင်သည်ကျွန်ုပ်တို့အားဖြားရိတ်တော်ထားရှိတော်မူသည်တရွေ၍ညီညာစွာတိုးတက်လျက်ပေးထားတော်မူသောတတိပေးချက်များနှင့်ကျင့်ဝတ်များကိုကျွန်ုပ်တို့သည်လိုက်နာကျင့်သုံးသင်ကြပေသည်၎င်းတို့ကိုကျွန်ုပ်တို့သည်လျှို့ရှုလျင်အပေမည်သောစင်ကျင်ကိုပေးနိုင်စွမ်းရှိကြမည်နီဖျားသခင်သည်ကျွန်ုပ်အားပြတော်မူသောအရာများကိုကျွန်ုပ်သည်တင်တို့အားတင်ပြနေပါသည်၎င်းတင်ပြချက်များသည်ယူပါယုံ၌ဖျားသခင်ကကျွန်ုပ်အားဖွင့်ပြတော်မူသောအရာများဖြစ်ရာ၎င်းတို့သည်ပလင်တော်မှထွန်းလင်းသောအဖိုးတန်လင်းရောင်ကြီးများဖြစ်သည်နားစင်ခဲ့ကြတဲ့သူရောက်စတိုင်ပေါ်ဖတ်ပြရှင်ကောင်းကြည့်ပေးပါစေရှင
်ကျွန်ုပ်တို့ခိုးလုံရ
เจเนทาวราเตยาโดลันตวย
တော်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝေစားတောက်ကြတဲ့အခါစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ခြင်းအသံမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှသားကြရအောင်နော်သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်မှာဖျားသခင်ဤဘုံတကိုထင်ရှားစေရန်အတွက်ဖြစ်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်ကျမတို့ဟာမိမိတို့ရဲ့အစွမ်းတတ္တိတွေကိုဖျားသခင်ရဲ့ဘုံတကိုထင်ရှားစေဖို့အတွက်ပဲဖြစ်ဖြစ်လူသားအပေါင်းတို့မှာအကျိုးရှိစေဖို့အတွက်ပဲဖြစ်ဖြစ်ဘယ်လိုအကျိုးရှိအောင်အသုံးချနိုင်ပါလဲဆိုတဲ့မေးခွန်းကိုမေးသင့်ကြပါတယ်ဒီလိုအကျိုးရှိအောင်အသုံးပြုနိုင်မှသာလျှင်အသက်တာဟာတန်ဖိုးရှိနိုင်မှာဖြစ်တယ်။ဖျားသခင်အတွက်ပဲဖြစ်ဖြစ်လူသားအချင်းချင်းအတွက်ပဲဖြစ်ဖြစ်ဦးစားပေးဆောင်ရွက်ရမယ်။ကျမတို့ရဲ့တာဝန်ဟာမိမိကိုယ်ကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဖြစ်တယ်။အတတ်နိုင်ဆုံးလှုပ်ဆောင်စေဖို့ဖျားသခင်အစွမ်းတတ္တိတွေကိုအကောင်းဆုံးအခြေအနေရောက်ရှိအောင်ကျမတို့ပြုစုပျိုးထောင်သင့်ပါတယ်။ဒါကြောင့်ကျမတို့ရဲ့အသက်တာအချိန်ကာလမှာကိုယ်စိတ်နှစ်ပါးရဲ့ကျန်းမာရေးကိုထိန်းသိမ်းတည်ဆောက်ဖို့အသုံးပြုရပါမယ်မိမိတို့ရဲ့ကိုယ်စိတ်နှစ်ပါးလှုပ်ဆောင်မှုတွေကိုတိမ်ဖြင်းသေးငယ်သွားအောင်မလုပ်သင့်ကြပါဘူးတကယ်လို့လုံမိခဲ့မယ်ဆိုရင်လည်းမကောင်းတဲ့အကျိုးဆက်တွေကိုကျမတို့ခံစားရမှာဖြစ်ပါတယ်များသောအားဖြင့်လူသားတွေဟာမိမိတို့ရဲ့ရွေးချယ်တဲ့အတိုင်းဖြစ်လာတတ်ပါတယ်ကျမတို့ဟာတေမျိုးတွေဖြစ်တဲ့အတွက်အသက်ရှင်ခြင်းဆိုင်ရာကောင်းကြီးမင်္ဂလာတွေဟာကျမတို့ရဲ့လက်တကမ်းမှာရှိနေပါတယ်လူတွေဟာခွန်အားအသစ်တွေကိုအဆင့်ဆင့်ရယူပြီးတော့ခိုင်မာတဲ့ဇာရိတ်တတခုကိုတိဆောက်လို့ရဆိုရင်တိဆောက်နိုင်ကြပါတယ်။လူတွေမှာရှိတဲ့ဉာဏ်ပညာတွေနဲ့ဘဝတုတ္တတွေဟာလည်းနေ့စဉ်တိုးပွားနိုင်ပါတယ်။ပါရမီတစ်ခုအပေါ်တစ်ခုထပ်ဆင့်ပြီးကျေးဇူးတော်တစ်ခုအပေါ်တစ်ခုရှိပတ်ပြီးတော့အသက်တော်တာယာကြည်နူးစရာတွေကိုခံစားနိုင်ကြပါတယ်။ပင်ကိုယ်စွမ်းရည်တွေဟာအသုံးပြုခြင်းခံရတာနဲ့အမျှထက်မြက်လာလိမ့်မယ်။ဉာဏ်ပညာတွေကိုပုံမူရရှိလာတာနဲ့အမျှလုံဆောင်နိုင်တဲ့စွမ်းအားတွေဟာလည်းပဲပုံမူကြီးမားလာပါမယ်။တစ်ဖက်မှာအစွမ်းတတ္တိတွေကိုအသုံးမပြုခြင်းအဖြစ်ခွန်အားလည်းလျော့ပါသွားနိုင်ပါတယ်။ဒါမှမဟုတ်မကောင်းတဲ့အကျင့်စရိုက်တွေချုပ်တီးချင်းကင်းမဲ့တဲ့လုပ်ရတွေဟာဇာရိတပိုင်းဆိုင်ရာနဲ့ဘာသာရေးဆိုင်ရာကိစ္စတွေနဲ့မပတ်သက်တဲ့နေရာတို့မှာအဲ့ဒီအစွမ်းတတ္တိတွေကိုမှားယွင်းစွာအသုံးချပစ်နိုင်ပါတယ်။အဲ့ဒီလိုလုံဆောင်အသုံးပြုတဲ့အချိန်မှာအောက်အရကိုဥတီနေကြချင်ပြီ။အကြောင်းကတော့အဲ့ဒီသူတွေဟာဖျားသခင်ရဲ့ပြညတ်တော်ကိုရောကျမ်းမာရေးဆိုင်ရာစီးမြင်တွေကိုရောချိုးဖျက်နေတာဖြစ်တယ်။ရတာယုံဟာအဲ့ဓာတွေကိုအောင်နိုင်ပြီးတော့ဖျားရှင်နဲ့ဝေးတဲ့နေရာကိုဆောင်သွားတယ်။အဲ့ဒီမကောင်းမှုတွေကိုဆန့်ကျင်ယုံကံပြီးတော့ရှေ့ကိုချစ်တက်ဖို့ထက်မိမိတို့ကိုရှေ့မတိုးနိုင်စေဖို့ဆွဲထားတဲ့အဲ့ဒီမကောင်းမှုတကူတွေကိုလိုက်လျောဖို့ပို့ပြီးတော့လွယ်ကူစေပါတယ်။ဒါကြောင့်အပျော်ပါလိုက်စားခြင်းတွေဟာယောဂဗျာတွေကိုပင့်ဖိတ်နေပြီးအဲ့ဒီယောဂဗျာတွေကတေချင်းလန်းကိုပို့ဆောင်ပါတော့တယ်။ဖျားသခင်ရဲ့အမှုတော်နဲ့လူသားတွေရဲ့အကျိုးအလွန်ကတန်ဖိုးရှိတဲ့လူသားတွေရဲ့အသက်တာသမိုင်းစဉ်ကတော့အဲ့ဒီလိုနှိကုံချုပ်လေရှိတတ်ပါတယ်။ခရစ်တော်ရဲ့မဆမှုအဖြစ်ကျမတို့ဟာတက်လန်းနိုင်သလောက်စုံလင်ခြင်းဆိုင်ရာစံကိုအမိလိုက်ဖို့ဖျားသခင်လိုလားတော်မူပါတယ်။အမှန်တရားပဲမှာကျမတို့ယက်တည်ပြီးတော့ကောင်းကင်သားတွေနဲ့အဆက်အသွယ်ပြုပြီးကျမတို့ရဲ့မူလရုပ်လုံးကိုပြန်လည်ရရှိစေနိုင်မဲ့စီးမြင်းတွေကိုလက်ခံကျင့်သုံးကြဖို့ထာဝရဘုရားသခင်ဟာကျမတို့ကိုဆင့်ခေါ်တော်မူပါတယ်။တမန်ကျမ်းစာရောတဘာဝတရားမှရောဘုရားရှင်ဖွင့်ပြတော်မူပြီးဖြစ်တဲ့အတွက်အဲ့ဒီစီးမြင်းတွေကိုသိအောင်လှုပ်ဆောင်ဖို့ကျမတို့ရဲ့တာဝန်သာဖြစ်ပါတယ်။ကိုယ်စိတ်နှစ်ပါးရဲ့ကျမ်းမာပျော်ရွှင်ခြင်းကိုပြန်လည်ရရှိဖို့နားထောင်လိုက်လျှောက်ခြင်းအဖြစ်ဘုရားရှင်နဲ့အတူပူးပေါင်းလှုပ်ဆောင်ဖို့ကျမတို့လှုပ်ဆောင်ရမယ့်အလုပ်ဖြစ်ပါတယ်။အသက်ရှင်လှူရှားနေတဲ့ကိုရင်ကအပေါင်းဟာထာဝရဘုရားသခင်ပိုင်ဆိုင်တဲ့အရာတွေဖြစ်တယ်။ဖန်ဆင်းခြင်းအဖြစ်၎င်းရွေးနှုတ်ခြင်းအဖြစ်၎င်းအဲ့ဒီအရာတွေကိုဘုရားရှင်ပိုင်ဆိုင်တော်မူပါတယ်။အဲ့ဒီအင်္ဂါအစိတ်ပိုင်းတွေကိုမှားယွင်းစွာအသုံးပြုခြင်းဟာဘုရားရှင်တပါးတည်းသာပိုင်ထိုက်တဲ့အရာတွေကိုလူယူနေခြင်းဖြစ်ပါတယ်ဆိုတဲ့အကြောင်းဘုသူတအဖြစ်တင်ပြလိုက်ပါရရှင်
။သောတာရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူသင်တန်းဌာနမှာအောက်ပါသင်တန်းများကိုပို့ချပေးလေရှိပါရရှင်။သင်တန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံသင်ကြမြ တဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတံကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39ကို253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39ကို688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျောလင့်ချင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျောလင့်ချင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ